ချမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့မှာအင်္ဂါနေ့ကဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာလက်နက်ကြီးထိမှန်တာကြောင့်အသက်2နှစ်အရွယ်ကလေးငယ်2ဦးအပါအဝင်အရက်သား6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။လက်နက်ကြီးထိမှန်တဲ့ကလေးတဦးကတော့ဒဏ်ရာပြင်းထန်တာကြောင့်မူဆယ်ဆေးရုံကိုပို့ပြီးတော့ကုသပေးနေရပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါရှင်။
မူဆယ်မြို့နယ်မုံကိုမြို့ကစစ်ကောင်စီတပ်အခြေစိုက်တဲ့ဂျူဟာကုန်းကိုမနေ့နေ့ကင်း12နာရီလောက်က MNDA ကိုကန့်တပ်ဖွဲ့ကလာရောက်ပစ်ခတ်တိုက်ခိုက်ခဲ့တာပါဒီတိုက်ပွဲဟာတနင်္ဂနွေလောက်ကြာမြင့်ခဲ့ပြီးနှစ်ဖက်လက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်ရမှာမုံကိုမြို့အစွန်ကကြံကင်းဘက်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာပါဒီလက်နက်ကြီးပောက်ကွဲတာကြောင့်အရသား6ဦးထိခိုက်ခဲ့တယ်လို့မုံကိုဒေသခံတူက VOA ကိုပြောပါတယ
်ဒီက6ရက်ထိတာပေါ့ဗျာဟာလူကတရောက်တယောက်တူတူရအောင်တယောက်ဖော်ကြုံဖော်ကြုံရတူပေါ့ဟုတ်ပြန်အောင်ပါနာပြနေတာ
မွန်ဂိုဒေတာဘက်ကစစ်ပေးဒုက္ခတွေတွေကိုကူညီပေးနေသူတူကအခုလို့ပြောပါတယ
်ဒီဒီဟာကုန်းရဲ့ညောက်ဘက်မှာပေါ့အကြတာပေါ့အဲ့ဒီဒီရက်ခွဲ6နဲ့ဆက်သွားတာကြီးကတော့အဲ့ဒီအဲရွာကရက်ခွဲ6ရဲ့အဲတစ်ဆက်သေးကြီးတော့မဟုတ်ကျမကဒီတန်ချန်ဒီပူလောက်အဲ့လိုခံရတာပေါ့အထက်မှာအင်းချေသေးကြီးဆိုတည်ရအထက်ဘယ်နဲ့ကြီးကြရလို့ပြောတာပဲ6ရောက်တော့ပြောမယ်4ရောက်ကနည်းနည်းအဲဆွေးရတာပေါ့3ရောက်တယောက်ပါတယ်အာမုန်းကိုကနေမူစေတို့ဖို့လာပြီလို့ပြောတယ်အဲ့မူစေကနေလာရှိထပ်ဖို့မလားအဲ့လိုမျိုးပေါ့
အခြားမုံကိုမျိုးကံတဦးကတော့လက်နက်ကြီးထိသူတွေမှာအသက်2နှစ်ကျော်မိန်းကလေး2ယောက်25နှစ်နဲ့62နှစ်အရွယ်အမျိုးသမီး2ဦး23နှစ်နဲ့63နှစ်အရွယ်အမျိုးသား2ဦးဖြစ်ကြောင်းနဲ့ဥကောင်းကိုတနက်ထိမှန်ထားတဲ့အသက်2နှစ်ဆယ်လအရွယ်မိန်းကလေးနဲ့2ဦးကိုအင်္ဂါနေ့ကမူဆယ်ဆေးရုံကိုပို့ဆောင်ခဲ့ပြီးတော့ကျန်3ဦးကိုမုံကိုဆေးရုံမှာကူတာပေးနေကြောင်းပြောပါတယ်ဒေသခံတွေကစစ်ဗျူဟာကုန်းဘက်ကပြစ်တဲ့လက်နက်ကြီးကြောင့်ဖြစ်တယ်လို့ပြောဆိုပေမဲ့တရားအတည်ပြုချက်တော့မရရှိပါဘူး။မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုနယ်ဖောင်းဆိုင်ဒေသမှာဇူလိုင်လလာဇန်ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါ။ဒီတိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်ဘက်မှာဒုက္ခသည် 1400 ကျော်၊မုံကိုဘက်မှာ900ကျော်နဲ့ဖောင်းဆိုင်ဘက်မှာ150ကျော်လောက်သိမ်းရှောင်နေရတယ်လို့မုံကိုဘက်မှာလက်နက်ကြီးကြီးထိမှန်တာကြောင့်လူ9ဦးနဲ့မိုင်းနှင်းမိတာကြောင့်လူ2ဦးသေဆုံးခဲ့ပြီဖြစ်ပါတယ်ခင်ဗျာ။